2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်မှုရှိမရှိလက်ရှိဆက်ဆင်းနေတဲ့အထူးဥပဒေအကြံပေး Robert Mueller ကိုတရားမဲ့အလုပ်ဖြုတ်မပစ်နိုင်အောင်အကာအကွယ်ပေးဖို့အတွက်ပါတီကြီးနှစ်ကံနဲ့ပူးတွဲတင်သွင်းတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်တရားရေးကော်မတီကချက်သပြင်းနေမှာအတည်ပြုပေးခဲ့ပါတယ်။ Democrat Party ဝင်10ဦး Republican 4ဦးတို့တင်သွင်းတဲ့ဒီတရားရေးစီမံဥပဒေထဲမှာအထူးအကြံပေး Mueller ကိုဒီစုံစမ်းရေးမှုဟာကျင့်ဝတ်သိက္ခာဖောက်ဖျက်မှုတာဝန်ပြက်ကွက်မှုတာဝန်ကိုချေပြင်းစွာမထမ်းဆောင်နိုင်မှုကိုကြိုးစီးပွားပါဝင်ပတ်သက်မှုဖြစ်စေတခြားအကြောင်းပြချက်ကောင်းတစ်ခုရှိဖြစ်စေရှိရှေ့နေကြုံဒါမှမဟုတ်သူတာဝန်ပေးတဲ့သူကနေထုတ်ပယ်ပြစ်နိုင်တယ်လို့ဥပဒေချမ်းမှာဖော်ပြပါတယ်ဒါပြန်ဒီဥပဒေချမ်းမှာတရားရေးဌာနမှာရှိတဲ့ Robert Mueller ဦးဆောင်တဲ့အထူးဥပဒေအကြံပေးရုံးကိုလည်းနောက်ထပ်အကာအကွယ်ပေးမှုဖြစ်နေတကယ်လို့ဥပဒေချမ်းပေးတူအနေနဲ့ယာရုကနေအထုတ်ပယ်ခံရရင် American ဘ ਹੁ တရားအစိုးရတရားရုံးထံဆယ်ရက်အတွင်းမှာပဲအယူခံဝင်ပြီးထုတ်ပယ်မှုကိုပြန်လည်သုံးသပ်ဖို့အတွက်ရှောက်ထားခွင့်လည်းပြုထားပါတယ်